ထိုင်းနိုင်ငံဆုံကလာခရိုင်လဝကထိန်းသိမ်းစင်တာမှာမေလ၄ရက်နေ့ကကိုဗစ် -19 အတည်ပြုပိုးတွေးရှိသူ18ဦးတွေ့ခဲ့ပြီးတဲ့နောက်သူတို့ဟာတရားမဝင်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းကျွမ်းရေးဝန်ကြီးဌာနကိုဗစ် -19 အခြေအနေကြီးကြပ်ကူညီဖို့ဌာန CCSA ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မမအေးမှာပါ။ထိုင်းတောင်ပိုင်းဆုံကလာခရိုင်လူဝင်မှုကြီးကြပ်ရေးစင်တာမှာထိန်းသိမ်းထားတဲ့သူတွေတဲကကိုဗစ် -19 အတည်ပြုပိုးတွေးရှိသူ18ဦးရှိခဲ့ကြောင်းထိုင်းကျွမ်းမရေးဝန်ကြီးဌာနကိုဗစ် -19 အခြေအနေကြီးကြပ်ကူညီရေးဘူဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကအခုလိုပြောဆိုသွားပါတယ
်။ป้องกันนะครับของสํานักงานตรวจคนเข้าเมืองที่อําเภอสะเดาจังหวัดสงขลานะครับจํานวน18รายเป็นคนต่างด้าวทั้งหมดนะครับเพศหญิงทั้งหมด17รายอายุระหว่าง13ถึง22ปีแล้วก็เพศชาย1รายอายุ10ปีนะครับ
ဒီကနေ့ပိုးတွေးရှိသူ18ယောက်လုံးဟာတရားမဝင်နိုင်ငံသားတွေဖြစ်ပါတယ်။သူတို့ဟာဆုံကလာခရိုင်စတောင်လဝကထိန်းသိမ်းစခန်းမှာနေကြတဲ့သူတွေဖြစ်ပါတယ်။အားလုံးကမိန်းကလေး18ယောက်ဖြစ်ပြီးသူတို့အသက်တွေက73နှစ်ကနေ22နှစ်ကြားဖြစ်ပါတယ်။နောက်တစ်ဦးကတော့10နှစ်သားအရွယ်ယောက်ျားလေးတစ်ဦးဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။သတင်းစာရှင်းလင်းပွဲမှာဒေါက်တာထဝီစင်ပြောဆိုသွားတာကတော့မေလ၄ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူတွေဟာတရားမဝင်နိုင်ငံသားတွေဖြစ်ပေမဲ့လူသားချင်းစာနာမှုနဲ့သူတို့တွေကိုစေကူတာပေးမှဖြစ်ကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ဆုံကလာကရိုင်ထိန်းသိမ်းရေးစင်တာမှာတရားမဝင်နိုင်ငံသားလူတရာကျော်ရှိတဲ့အကြောင်းနဲ့အများစုကတော့ရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။အခုပိုးတွေ့ရှိသူတွေဟာလည်းရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။အခုအခါမှာတော့ဆုံးကလာခရိုင်လဝကထိန်းသိမ်းစင်တာရဲ့အထက်နှစ်အမျိုးသမီးဆောင်ကိုတော့ကိုဗစ်လူနာစောင့်ကြည့်နေရဖြစ်ထားပြီးဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကလူနာတွေရဲ့အခြေအနေတွေကိုစောင့်ကြည့်ပြီးစစ်ဆေးပေးနေကြပါဗျ။အဲ့ဒီတဲကအခြေအနေဆိုးလာတဲ့သူတွေကိုတော့ဟာရိုက်ဆေးရုံကြီးကိုအရေးပေါ်ပို့ဆောင်ပေးခဲ့ကြပါဗျ။လက်တလုံးမှာတော့ယောဂပိုးမတွေ့သေးသူတွေကိုတော့ခွဲထုတ်ပြီးနေရာပြောင်းရွှေ့ပေးနေကြပါဗျ။ပြီးခဲ့တဲ့ရက်ပိုင်းကအပေါ်ဆုံးတက်မှာထိမ့်သိမ်းထားတဲ့အမျိုးသားတွေတဲကနိုင်ငံသား42ယောက်မှာကိုဗစ် -19 ပိုးတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသား34ယောက်ပါဝင်တာပါဒီစင်တာမှာဝန်ထမ်း5ဦးလည်းကူးစက်ခံနိုင်ရပြီးဝန်ထမ်း100ကျော်ကတော့စောင့်ကြည့်ရေးစင်တာတွေကိုပို့ထားရပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ